ခန့်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာနာမှာမွတ်စလင်ဆယ်ဦးအသက်ခံရတဲ့တရင်ကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားနေစဉ်မှာပြီးခဲ့တဲ့ဒီဇင်ဘာလကဖမ်းဆီးခံရပြီးတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်စစ်ဆေးခံရတဲ့ Writers သတင်းတော်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုအတွေ့နှစ်ဖက်တပ်တွေတွေကိုမင်းမြန်ကြားနာမှုတင်းနယ်လာတွေကပြီးဆုံးသွားပါပြီ။ဒါကြောင့်လာမယ့်သတင်းနှစ်ပတ်အကြာ August 20ရက်နေ့ကျရင် TLO ရှေ့နေတွေနဲ့ဆွဆွဲခရရသူတွေဘက်ကရှေ့နေတွေအပိတ်တက်လျှောက်လဲချက်တွေပေးရတော့မှာဖြစ်ပါလေ။အပိတ်တက်လျှောက်လဲချက်တွေပြီးသွားရင်တော့တရားသူကြီးကဆုံးဖြတ်အမိန့်ချမှာဖြစ်တာကြောင့်ပြမြတ်တက်မှမှန်ကန်ကန်ဆောင်ရွက်ဖို့မျှော်လင့်တယ်လို့သတင်းတော်ကိုဝလုံးကတတိလာတိရုံထုတ်စင်မှာအခုလိုပြောကြားခဲ့ပါတယ
်ဒီလိုအခြေအနေနဲ့ပတ်သက်ပြီးဒီနေ့ကတက်တည်နောက်ဆုံးနေ့ဖြစ်ပါတယ်အဲ့တော့မကြခင်ကကျွန်တော်တို့ကိုပြန်လည်နောက်နှစ်ပတ်ဆိုရင်ပြန်လည်လျှောက်လဲချက်ပေးမှာပါနောက်ဆိုရင်တော့မိတ်ချမဲ့ရောက်မှာပေါ့လေအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီမှုကိုပြမြတ်တက်နဲ့မှမှန်ကန်ကန်ဆောင်ရွက်ပေးလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ
ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတနင်္လာနေ့ကကြားနာပွဲမှာတော့Writer စတဲ့တော့ဒီဘက်ကနောက်ဆုံးတရားလိုပြတက်တည်နှစ်ယောက်တရားခွဲမှာလာရောက်ထွက်ဆိုခဲ့ကြပါတယ်။တက်တည်နှစ်ယောက်ကတော့ရန်ကုန်သတင်းစာပညာသင်တန်းကျောင်းကဒါရိုက်တာလည်းဖြစ်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ကိုသတင်းစာပညာသင်ကြားပေးခဲ့သူလည်းဖြစ်တဲ့ဦးရဲနိုင်မှုနဲ့ကိုဝလုံးနဲ့အတူပရဟိတလုပ်ငန်းတွေအတူလုပ်ကိုင်ခဲ့သူကိုတန်းစင်စိုးတို့ဖြစ်ကြပါတယ်။ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်လုံးဟာလူမှုကိုအကျိုးရှိစေတဲ့သတင်းတွေကိုအာယုံဆိုင်သတင်းရေးသားကြသူတွေဖြစ်ကြပြီးတော့သူတို့ရေးခဲ့တဲ့သတင်းတွေထဲမှာသတင်းမီဒီယာရှေ့ဝက်ကိုဖောက်ဖျက်တဲ့သတင်းမျိုးတစ်ခုမှမတွေ့ဘူးသေးဘူးလို့ဦးရဲနိုင်မှုကထွက်ဆိုသွားခဲ့ပါတယ်။အောက်ခြေလူရန်သားတွေအကြောင်းနဲ့လူမှုဘဝနဲ့ဆိုင်တဲ့သတင်းမျိုးတွေကိုအဓိကထားသတင်းရေးသားခဲ့လို့စုတွေရခဲ့ကြတဲ့သတင်းသမားတွေဖြစ်တယ်လို့လည်းထွက်ဆိုခဲ့ပါတယ်။ပြစ်ချက်တွေပြဿနာတွေကိုအပြည့်သဘောနဲ့ထုတ်ဖော်တာကစုအတိုင်းအဝိုင်းနဲ့နိုင်ငံကိုအကျိုးရှိစေရေးပြင်ဆင်ဖို့အခွင့်အရေးပေးတဲ့သဘောဖြစ်ကြောင်းနဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာသတင်းတောက်တွေအတွက်အရေးကြီးဆုံးလုပ်ရဖြစ်တဲ့အမှန်တရားကိုဖော်ထုတ်ခဲ့ကြသူတွေဖြစ်တယ်လို့လည်းဦးရဲနိုင်မိုးကတရားရုံးမှာထွက်ဆိုသွားတဲ့အကြောင်း Writers သတင်းမှာဖော်ပြပါပါတယ်။ကိုဝါလုံးနဲ့အတူသဘာဝဘေးဒဏ်ခံရသူတွေကိုအကူအညီပေးတာဆေးရနွမ်းပါတဲ့ကလေးတွေအတွက်စာအုပ်ထုတ်ဝေလူရန်းနာတွေလုပ်ခဲ့တဲ့အပြင်ပုံပြောသူများအဖွဲ့မှအတူဆောင်ရွက်ခဲ့တဲ့ကိုတန်းစင်စိုးကလည်းကိုဝါလုံးဟာအချင်းပြတ်မှုကိုရွံ့မုန်းသူရှင်းဝတ်တွေကိုအမြဲလိုက်နာသူဖြစ်တယ်လို့ထွက်ဆိုသွားပါတယ်။ဒီလိုရှိနေဦးမိုးသူအောင်ကတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဘလို့ရည်ရွယ်ချက်နဲ့တင်လိုက်တယ်ဆိုတာသိနိုင်မသိနိုင်ဆိုတာနဲ့တင်သမားချစ်ဝက်နဲ့အညီဆောင်ရွက်ခဲ့ခြင်းမရှိဘူးလို့ယုံကြည်သလားဆိုတာကိုတက်တယ်တွေကိုအဓိကထားမေးမြန်းခဲ့ပါတယ်။ August 6ရက်တင်လာနေ့ကကြားနာမှုဟာအမှုအတွက်နောက်ဆုံးတက်တယ်တွေလာရောက်ထပ်ဆိုကြတဲ့ကြားနာမှုဖြစ်ပါတယ်။2019ဒီဇင်ဘာလ17ရက်နေ့ကရဲတပ်ဖွဲ့ဒုတက်ချက်နိုင်လင်းရဲ့ချိတ်ဆုံမှုနဲ့ရန်ကုန်မြို့စွန်စားတောက်ဆောင်မှာတွားရောက်တွေ့ဆုံခဲ့တဲ့တရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအဲ့ဒီနားမှာပဲဖမ်းဆီးခံရရတာပါသူတို့အဖမ်းမခံရခင်လေးမှာဒုတက်ချက်နိုင်လင်းကသူတို့လက်ထဲစာရွက်စာရမ်းတွေပေးပြီးထောင်ချောက်ဆင်ဖမ်းဆီးခဲ့ရဲဆိုတာကိုတရင်တော့နှစ်ယောက်လုံးကတရားရုံးမှာအလေးထားထွက်ဆိုထားကြပါတယ်သူတို့ကိုတရားစွဲထားတဲ့ရဲတပ်ဖွဲ့ဘက်ကတရားလူပြတက်တူတယောက်ဖြစ်တဲ့ဒူရဲမှုမိုးရနိုင်ကိုဧပြီလမှာစစ်ဆေးခဲ့ခြင်းတုန်းကလည်းWriters တင်တော့နှစ်ယောက်ကိုထောင်ချောက်ဆင်ဖမ်းဖို့ရဲအရာရှိတဦးကခိုင်းစေခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့ပါတယ်။ဒုတက်ချက်နိုင်လင်းကတော့တင်တော့တွေကို2019ဒီဇင်ဘာ12ရက်နေ့ကတွေ့ဆုံခဲ့တယ်ဆိုတာကိုအတည်ပြုပြောပေမဲ့သူ့ကိုရဲမှုချုပ်တင်ကိုကိုကထောင်ချောက်ဆင်ဖမ်းပြီးခိုင်းခဲ့တယ်ဆိုတဲ့အချက်ကိုတရားရုံးမှာမြန်ဆန်ထားပါတယ်။တင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာနိုင်ငံတော်ကြေးဝတ်ချက်အဥပဒေ31ကားကိုနဲ့ဆွဲချက်တင်စစ်ဆေးခံရတာဖြစ်ပါတယ်။ဒါပေမဲ့တရားလုံးနဲ့တရားလုံးပြတက်တည်ရဲ့ထွက်ဆိုချက်တွေထဲမှာသတင်းထောက်တွေလက်ဝဲတွေ့တယ်ဆိုတဲ့စာရွက်စာရမ်းတွေကိုဘသူကပေးတာလဲဆိုတာတိတိကျကျမပြောနိုင်ကြဘူးလို့သတင်းထောက်တွေရဲ့ရှေ့နေဦးတန်းဆောင်အောင်ကပြောပါတယ
်အခုချိန်ဒီဟိုဖပီးတည်းရနော်တရားလုံးနဲ့တရားလုံးပြတက်တည်ထွက်ဆိုချက်ကြာဒီသူတို့လက်ထဲမှာတွေ့တယ်ဆိုတော့စာရွက်စာရမ်းတွေကနော်ဘယ်သူပေးတယ်ဆိုတာမပေါ်ပါဘူးနော်ဘယ်အစိုးရဘယ်ဌာနကပျောက်သွားတယ်ဆိုတာမပေါ်ပါဘူးဒီဟာကိုလည်းဟိုဘယ်တက်တည်ရမှာမပြောနိုင်ဘူးအဲ့မဲ့ဟိုကိုမိုးရနိုင်တယောက်ပဲဒီဟိုဒီကလကောင်နောက်ွယ်ရဖြစ်ပြတယ်ဘာသူကဘလို့ပြင်နေလဲဟာအဲဆွေစာရွက်တွေကိုဘသူကပေးဘူးဘသူကခိုင်းနေဆိုတာလည်းထွက်တော့ဟာတ
ရားဝယ်စာရွက်စာရမ်းတွေပေးသူကိုအရေးယူထားတာမျိုးမရှိတာကြောင့်ဆွဆွဲခံထားရတဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့မှပိုတော့အပြစ်မရှိဘူးလို့လည်းဦးတန်းဆောင်အောင်ကပြောပါတယ
်ဒီစာစာရိုင်းတော့ပတ်သက်ပြီးတော့ကြောက်ပါတယ်ဆိုပြီးတော့နော်ဘယ်ဌာနကမှဘယ်သူ့ကိုမှအရေးယူထားတာမရှိဘူး။မင်းကလက်ထဲမှာရရဆိုရင်ပေးသူရှိလို့နော်။အဲ့တော့ပေးသူဒီလိုဆက်ဆံရင်ပေးသူကိုအရေးယူထားတာမရှိဘူး။ အဲ့တော့ပေးသူတောင်မှအရေးခံရင်းမရှိဘူးဆိုလို့ရှိရင်ဒီစစ်ပွဲခံရတဲ့လူတွေကပုံပြီးတော့အဆင
်ဒီမိုကရေစီအပြောင်းလဲလုပ်နေတဲ့မြန်မာနိုင်ငံမှာတည်င်းလွတ်လပ်ခွင့်တိုးတက်မှုရှိမရှိစမ်းသပ်တဲ့အမှုအဖြစ် Writers သတင်းတောင်နှစ်ယောက်ရဲ့အမှုကိုနိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေပါတယ်စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံနဲ့ဆက်ဆက်ဆွေးနွေးပွဲတွေအတွင်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့ဩဂတ်လ4ရက်နေ့မှာတီးခြားတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပေါ်ပီယိုက Writers သတင်းတောင်နှစ်ယောက်ကိုဆက်လက်ဖမ်းဆီးထားတဲ့အပေါ်အမေရိကန်ရဲ့စိုးရိမ်မှုကိုဝန်ကြီးဦးကျော်တင်ကပြောကြားခဲ့ပါတယ်သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးတယ်လို့လည်းဝန်ကြီးပေါ်ပီယိုကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်ရှင်